ကချင်ပြည်နယ်မြစ်ကြီးနားစွန်ပရာဘွန်ပူတာကိုလမ်းပိုင်းတိုက်ခိုက်ဖျက်ဆီးခံရတာတွေပြန်လည်ပြုပြင်ပြီးပြီဖြစ်လို့ကုန်တင်ရင်တန်းတွေစပြီးတော့သွာလာနေနိုင်ပြီဖြစ်ပါတယ်အခုလိုကားလမ်းပြန်ပွင့်သွားတဲ့အတွက်ပူတာကိုမြို့မှာအဓိကရှားပါနေတဲ့73စီဈေးနှုန်းတွေလည်းပြန်ပြီးတော့ကျဆင်းလာနေပါတယ်လောလောဆယ်ရင်တန်းတွေသွာလာနေပြီမဲ့ဆိုင်ကယ်တွေကိုတော့လုံခြုံရေးအခြေအနေရကန့်သတ်ထားပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ဇန်နဝါရီလကုန်ပိုင်းကလန်ဒန်ဒါရီဖြစ်စည်းခံရတာကြောင့်အဆက်အသွယ်ပြတ်တောက်ခဲ့တဲ့မြစ်ကြီးနားဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကိုမတ်လ9ရက်နေ့မှာပြန်လည်ပြုပြင်နိုင်ခဲ့ပြီး10ရက်နေ့မှာမြစ်ကြီးနားကနေပူတာအိုကိုကုန်တင်ရင်တွေစတင်သွားရောက်နိုင်ခဲ့ပြီးဖြစ်ပါတဲ့ဒီလိုကုန်စီတွေတင်ပို့နိုင်ခဲ့တဲ့နောက်ပူတာအိုမြို့မှာ73စီဈေးနှုန်းတွေပြန်လည်ကျဆင်းလာပြီလို့ပူတာအိုမြို့ကန်တူကပြောပါတဲ့
10ရက်နေ့ရောက်ကုန်စီတွေစတင်နေနေကြောင်းတာစတင်ကအခုက9,800လောက်ရှိတယ်ဒီကလောင်းကိုအရင်ဈေးထားတဲ့အချိန်ကတော့4,000ကျော်4,200ဒီကလောင်း4,200ရှိတယ်ဒီကစားတော့သူရှိရတဲ့အရင်ငယ်ကလေးကလောင်းသားရဲ့ဈေးကြီးတဲ့ဆက်တဲ့ပြီးတော့ဟိုမတက်ဘူးခက်ခဲတော့မရှိဘူး
ပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပူတာအိုခရိုင်ဥက္ကဋ္ဌဦးချံကြုံစားကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတဲ
့တောက်လျှောက်ဝင်နေတယ်တောက်လျှောက်ဒါတော့တောက်လျှောက်ဝင်သမတော်ရင်တန်းပါတယ်ရက်သက်ကားတွေလည်းပါတယ်။ဒီရတော့ဒီဘုံကတော့$100လောက်ပါတယ်။အလီလီဝင်တဲ့ခါကျတော့ဘလောက်ဆိုတာကိုကပြောလို့မရ။စစ်တုံးစီများပါပဲ။စစ်တုံးစီကတော့တော်တော်ကျသွားပါပြီ။စီတပလင်းကိုတလုံးပေါ့နော်။စီတလုံးကတတော်အခုက1,500ကျကျသွားပြီ။ကျားစားတော့ကုန်တယ်ရောအနေချင်းအဲ့လိုကျတာတွေ့ရတယ်။ကိုရင်တန်းဒီမနာတော့ပြည်သူလူထုအတွက်နိုင်ငံအသက်ရှင်ချောင်သွားတယ်လို့နော်။
ဖေဖော်ဝါရီလ23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စည်နှုန်းတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒဒါတွေဖြစ်စည်းတာကိုချက်ချင်းရပ်ဖို့ငင်းကြေးအမြန်တိစောက်ဖို့နဲ့လန်ဒဒါနဲ့စစ်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံချကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာအိုမြို့ကိုတမ်ဘရော်လီရင်နဲ့ကုန်ပစ္စည်း5ချိန်တင်ပို့ခဲ့ရပါတယ်လောလောဆယ်မှာတော့ရင်တန်းတွေသွာလာနိုင်ပေမဲ့လုံခြုံရေးအခြေအနေရောက်စိုက်ကယ်တွေသွာလာတာကိုကန့်သတ်ထားတယ်လို့ဦးချံကြုံစားကစစ်ပြောပါတယ
်စိုက်ကယ်တွေလုံခြုံရေးအရသူကမပြုတ်တဲ့အပိုင်းတွေတော့ရှိတယ်ဘာလို့ဆိုရင်တပ်ပွဲတွေကလူကြလူကြမလုံးနေပါခတ်မှုရှိတယ်တော့ဗီဒူလူတို့ရဲ့ဟိုလုံခြုံရေးအရပေါ့ဗျာအဲ့ဒါလေးတွေတော့ရှိတယ်ပြီးတော့စိုက်ကယ်စစ်စေးနေတာတို့ဘာညာတို့ဆိုတာကအဲ့လိုပေါ့ဗျာဖောက်ခွေးရေးပစ္စည်းများပါမပါလုံခြုံရေးအရစစ်တဲ့အပိုင်းတွေရှိ
ဒေသခံတွေကတော့လမ်းပန်းဆက်သွယ်ရေးဟာရေရှည်ကောင်းမွန်နေမယ်လို့မျှော်လင့်ထားကြပါတယ်။မြစ်ကြီးနားဆွန်ပရာဘုံပူတာအိုလမ်းပိုင်းကလန်ဒဒါရီဖြစ်စည်းတိုက်ခိုက်ခံရတာဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းဒေသမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ်။KIA ဘက်ကတော့တမရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလိုအပ်ချက်အရစောင့်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်